ေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြတော်ရပါရှင်။အခုတစ်ခါမှာတော့ထုတ်လို့သူကိုအောင်နဲ့အတူကိုသားညဦးစီစဉ်နေဆက်တဲ့ဒါရိုက်လိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်။ဒီမှာပါခင်ဗျာ။ဒီနေ့ညပိုင်းဒါရိုက်လိုင်းစီစဉ်ကနေလို့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခမ်းအနားပါ။ကာလုံကိုခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခံကဏ္ဍကိုချက်ချင်းပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစုအပြည့်ချက်တွေလွတ်တော်မှာရှိနေတယ်လို့ပဲလက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့ပုံမှာတက်မတော်ဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်မျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်မျိုးရှိပါတယ်။ပထမတူကတော့ပြောင်းစီတက်ခိုင်းတဲ့ဖူပြေးပါတီရဲ့ဒီပြည်သူ့တော်ကုစလေတူဖြစ်တဲ့ဥမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဥမောင်မြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျာ။ဥမောင်မြင့်ကြားပါလားခင်ဗျာ
။ကြားပါတ
ယ်။ဟုတ်ကဲ့။ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးဆိုပြီးချက်ပေါ့နော်။တက်ခိုင်းရေးပါတီနဲ့တမ်ဘောဘက်ကနေပြောဆိုတင်သွင်းထားတာရှိပါတယ်။အဓိကကျွန်တော်သိထားရဲ့အချက်ရဆိုရှင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရဲ့နောက်တစ်ခုကလွတ်တော်ဖြတ်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအစိုးပြုချက်ကဘလို့ရွေချင်းနဲ့ပြုလာလဲဒါကတက်မတော်ရဲ့ခံကဏ္ဍကိုပုံပြီးတိုးချက်ခြင်းတဲ့သဘောလားဥမောင်ကြီးရဲ့အမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျာ
အဲကျွန်တော်ဘူးလေးဝေခံမယ်ဆိုလို့ရှိရင်တော့အဲ့လိုအစိုးပြုရယ်ဆိုတော့ကျွန်တော်မသိဘူးကြာ
အဲ့တော့ဒီအစိုးပြတဲ့အပေါ်မှာတောက်ပြသားလောက်ကြန့်ခိုင်ပြီးပါတီကလည်းပါတယ်တက်မတော်ကလည်းပါတယ်။အော်ဒီအစိုးပြနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောထားဘယ်လိုရှိလဲခင်ဗျ။အ
ဲနံပါတ်၁ကကျွန်တော်ဖြေခဲ့တယ်လို့ပဲအစိုးပြတဲ့အဲမှာဟိုသူကလက်မှတ်ထိုးရတူရှိတာကိုလက်မှတ်ထိုးရတူတွေမှာဖတ်ရတာဗျာ။ကျွန်တော်ကလက်မှတ်ထိုးရတဲ့အဲမှာမပါတဲ့အခါကျတော့ကျွန်တော်ဖတ်လည်းမဖတ်လည်းရဘူး။ဒီဘုရားအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ယူတော့ကိုခံရပါကျွန်တော်မသိဘူးကြာတော့ဟုတ
်ကဲ့ကျွန်တော်နောက်တစ်ခုမြင်ချင်ပါတယ်ခုနကဒီကာလုံကိုလက်ရှိအစိုးရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်ဟိုတနည်းပါပဲတက်မလို့ဒီမှာရှင်းနေပေါ်မှာပြောသွားပါတယ်ခင်ဗျာအဲ့တော့တက်မဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းနဲ့ပုံစံမျိုးသူပြောသွားပါတယ်အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင့်နေနဲ့ဘယ်လိုမြင်လဲဒါတကယ်ထိခိုက်မှုရှိလားတရားမှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဟိုကာလုံကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အခမ်းအနားပေါ့ဒီပုံမှန်နေရာတက်မှာအဖွဲ့ဝင်ဆက်သွယ်မှုနဲ့ဖွင့်ထားတာပေါ့ဗျာအဲ့တော့ကျွန်တော်ကဒီဥသိမ်းစီသမရတာဝန်ကြီးရဲ့အခြေအနေကအစိုးရအဖွဲ့မှာကျွန်တော်ကနိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်။ယူရတော့စာလုံးဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ကဧပြီလတကြံပြီးမှစခေါ်ရဆိုကျွန်တော်မှတ်မိတယ်။ပထမဆုံးခေါ်တဲ့စာလုံးကတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်နဲ့မဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူး။ဒါပေမဲ့ဒုတိယကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ကြီးဌာနမှာတောက်လျှောက်နေတဲ့ကာလတစ်လျှောက်တော့ကျွန်တော်ကာလုံတက်ခဲ့တယ်။တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ဒီကာကွယ်ရေးလူမျိုးရေးကိစ္စတွေမတော်ဘူးပေါ့ဗျာ။ဒါနဲ့ပို့ပြီးတော့မှအရေးကြီးတဲ့စီးပွားရေးရအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံကဆွေးနွေးတာရှိပါတယ်။ဒါပေမဲ့လို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဟိုသူတို့ကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်နေတဲ့ကြောင့်မို့လို့တကယ်တော့ဟိုလိုအပ်တဲ့မကင်နစင်တစ်ခုပဲအဲ့တော့အတုံးချခြင်းအတုံးချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာလူကြည့်ပါလေ
ဟုတ်ကဲ့ကျွန်တော်အားနဲ့ပတ်သက်လို့ထပ်မြင်ချင်ပါတယ်မြို့သားလူကြုံရေးကောင်စီလိုဟာမျိုးကတကယ်တမ်းပြောအမေရိကန်ပြောင်စုမှလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့အရသာအုတ်ချုပ်တဲ့ရုပ်ောက်ခံရသာကကုစဲကြီးအများစုပါဝင်တစ်ဖက်ကဒီတက်ကဒီပူတက်စီစီကြောက်ကအဖွဲ့လည်းပါပါတယ်ခင်ဗျာဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6ဦး5ဦးလို့သဘောမျိုးပေါ့နော်အဲတက်မတော်ဘက်ကကုစည်6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တက်မတော်ဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီချင်းတွေကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်မြန်မာတုံ့ပြန်လို့ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတစ်နှစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ကြီးဌာနမှာဒုတိယဝန်ကြီးဖြစ်တဲ့ကာလုံဖြစ်ခဲ့တဲ့ချိန်မှာတော့သူကအဲလူများကြီးမများကြီးတက်ဖက်ကများခြင်းအရက်ဖက်ကများခြင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကကတော့ကျွန်တော်တို့ကာလုံရဲ့လုပ်ရတဲ့ဘောတော်မှာကာလုံမလုပ်ခင်မှာတရက်သမုန်တရက်ချူပြီးတော့မှတက်ဆိုင်ကကျွန်တော်တို့ကာလုံထဲမှာပါတဲ့ဝီကာလာတွေကနေပြီးတော့မှဒီအဂျန်ဒါတွေကိုဆွေးနွေးပါမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်။တမန်ကြီးကိုတင်ပြရတယ်။တမန်ကြီးကအဲ့ဒါတွေ collect လုပ်ထားတယ်။ပြီးတော့မှအစိုးရအဖွဲ့ဒီအစည်းအဝေးကာလုံအစည်းအဝေးစပြီးဆိုတာနဲ့ကာလုံအစည်းအဝေးခန်းမှာလည်းတည်တတ်ရှိအဲ့ဒီအစည်းအဝေးစပြီးဆိုတာနဲ့အစိုးရအဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ ီရှင်ဒုက္ခနေပြီးတော့မှသူကအဲ့ဒီအကျဉ်းသားတွေတိုင်းတော့ခေါ်တာပေါ့ဗျာခေါ်တဲ့အခါကျတော့အဲ့ဒီအကျဉ်းသားတွေတိုင်းပဲဟိုသက်ဆိုင်ရာဝန်ကြီးဌာနအဆပြုဆွေးနွေးတာပေါ့ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးဆိုကျွန်တော်ဆွေးနွေးတယ်ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့အဲ့ဒါမျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒါဒီအားလုံးကဝိုင်းဆွေးနွေးကြပြီးတော့မှဘယ်လိုဖြတ်တာတော့တမရကပဲဖြတ်လိုက်တာပဲအဲ့ဒါကိုကျွန်တော်မှတ်တမ်းတင်ထားတယ်ဒါကြောင့်လုံရဲ့ဟိုဘာကောမလဲဒီအစီအစဉ်ဖတ်တန်းဆိုတာလဲဆိုတော့သူကတော့တရားရှိပါတယ်။ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးပြည်ထောင်ရေးကိစ္စတွေကိုတည်င်းနေအကုန်လုံးစလုံးလေးလေးနဲ့ပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6 6ရောက်5ရောက်ဒီဟာကြက်တာမရှိပါဘူး။အဲ့တော့ကျွန်တော်ဖြည့်ဖြည့်တင်ပြရလို့ရှိရင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကျခဲ့တဲ့ခုနှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒီဒုတိယဒီတက်တန်းမှာကျွန်တော်ကဥပဒေရဲ့ဒီကမ္ဘာတက်တန်းမှာလည်းကျွန်တော်တစ်ခေတ်နေရတယ်ပြောလို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ကြံကြားရေးဝန်ကြီးလည်းလုပ်တယ်ဆိုပြီးတော့မှကာလုံခွဲ့ရဲ့မုတ်ပင်ပဲကြံကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲချုပ်တဲ့လူသားပဲဆိုရဲချုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲဒါမှမဟုတ်ဖိတ်ကြားလို့ရှိရင်လည်းတက်ရောက်လို့ရပါတယ်အဲတော့ဒီဟာကမင်းခွန်းရနဲ့မဆိုင်ပါဘူးအဲတော့ဒီအကြောင်းအရာဒီပုံမှာအခုတိရဲ့မြင်တဲ့ဟာတွေကိုလည်းအဝင်ရောက်ပြီးတော့ဆွေးနွေးလို့ရပါတယ်အဲ့တော့ဟိုတခါမှတော့ကျွန်တော်ရဲ့ဒီဆွေးကြုံခဲ့တဲ့အချိန်မှာတော့မဲခွဲဆိုတာတခါမှတော့မရှိဘူးအဲ့တော့မဲခွဲဆိုတာမရှိဘူးမဲခွဲဆိုတာမရှိတဲ့ကြောင့်မလို့6ရောက်ပြည့်တယ်9ရောက်ပြည့်တယ်ဆိုတာအဓိကမကြဘူးလို့ကျွန်တော်ဒီလိုပဲမြင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့တချို့ဒီဥပရခိုင်လူကိစ္စမျိုးတွေပေါ်လာတဲ့အခါမှာကျွန်တော်သတိထားမိလာတော့ဒီအမျိုးသားလူမျိုးရေးကိစ္စရဆူပြီးတော့သူစီဝေးခေါ်တယ်နိုင်ငံတော်ဆင်စီဝေးခေါ်ပါတယ်တခြားခုနကာလုံးအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကာလုံးဆိုတဲ့နာမည်နဲ့ကာလုံးအစီဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ energy ဆူရလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလုံခြုံရေးနဲ့ပတ်သက်လို့သဇုံတရားတည်ရမှုတွေရှိနိုင်ပါလား
ဆိုအဓိကကတော့ဟိုကာလုံးမခေါ်ရင်မဲ့ကာလုံးထဲမှာပါတဲ့လူတွေနောက်တစ်ခါဟိုsupplement ဆက်ပြီးတော့မှဆို invite ပို့ရတော့ fake ကြားထားတဲ့လူတွေပါတယ်ဆိုရင်အစည်းအဝေးလုပ်တယ်ဆိုရင်တော့ဒီဘုံအားဖြင့်ဆိုတော့နိုင်ငံတော်ရဲ့သာဝေးလူမျိုးကိစ္စတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းပုံပါတယ်သို့တော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကပြတ်ထန်းထားတာကသာလူငါသာလေသူကအာဏိပင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့သာလူလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံရဲ့အာနိသင်ကိုတော့အပြည့်အဝကြားလိမ့်မယ်လို့ကျွန်တော်တို့ဒီလိုမပြောလည်ပါဘူး။
ဆိုရင်ကာလုံအာနိသင်ဆိုဘယ်လိုသဘောလဲခင်ဗျာ။ဆန္ဒလေးရှင်းပြလို့ရမလား။အ
ဲ့တော့ကာလုံအာနိသင်ဆိုတော့ပြည်ပို့အခြေခံဥပဒေနဲ့ပဲဆိုင်နေတယ်ဗျာ။ပြည်ပို့အခြေခံဥပဒေမှာတော့သူကဒီကာလုံကသူကလုံနိုင်တဲ့အချက်တွေရှိတာဟုတ်ဗျာ။အဲ့တော့ဟိုကာလုံကလုံနိုင်တဲ့အချက်တွေရှိတယ်ဆိုတော့ဒီကာလုံကလုံနိုင်တဲ့အချက်တွေကသူကဟိုအကြီးဟုတ်ဒီဘကလာဆိုင်ရာပြတ်ထန်းကျင်နေတာကသတိကျော်ဖြစ်မှုကျောင်းဝင်အခက်ဆက်တင်မှာပါတယ်အဲ့မှာသူတို့ကြည့်ရင်လေဟိုကာလုံငါတာတည်းသူကပြတ်ထန်းနေတဲ့ခါကြီးရှိတယ်သမရကတည်းကလူလူမရတဲ့ခါကြီးရှိတယ်ကာလုံခေါ်ပြီးကာလုံကမပြတ်ထန်းမရတဲ့ရှိတယ်အဲ့လိုမလို့အဲ့ဒီဟာတွေအပေါ်မှာသူတို့လည်းလည်းလေးအစိုးရအနေနဲ့လည်းကုန်စမ်းဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဟုတ်ကဲ့
ဒီမြန်မာကကုသညုံကြီးကျွန်တော်ဖြည့်ဆွတ်တင်ပြချင်တာကဒီ Facebook လိုင်းပေါ်မှာတော့ကြွကြရပေါ့ခင်ဗျာနိုင်ငံတော်တိုင်ပုဂ္ဂိုလ်ကသူနိုင်ငံရေးဝန်ကြီးဌာနအနေနဲ့တက်ရမှာအဲ့တော့သူရဲ့ protocol ကနောက်ကျနေလို့ဒါလေးဒါလေးကတော့ telegram အတွေးခေါ်ပြီပါ။ဒါမှအားဖြင့်ကျပ်ပြီးတဲ့မှာလဲသမရအဖိကထိုင်တာပဲပြီးလို့ရှိရင်အတိုင်းနိုင်ငံကဒါဒုတိယနေရာထိုင်တာဒါဒါကြီးကကျွန်တော်တို့ကလူလည်းမသိဘူးကြိုးရရတဲ့အကြောင်းမရှိပါဘူး။အဲ့တော့ဒီဟာကြတော့အဓိကမဟုတ်ဘူး။သို့တော့ကာလိုအပေါ်မှာလက်ရှိအစိုးရရဲ့သဘောထားကတော့ကျွန်တော်မြင်တာကတော့ကာလိုဆိုတဲ့ရန်တရားကြီးပြည်ပုတ်ကြီးကဥတွေစာအုပ်စိမ့်မှာပါတယ်။ဒါပေမဲ့အဲ့ဒီရန်တရားအဲ့ဒီဘက်ကနေစဉ်ကိုအပြေအဝအသုံးမချနိုင်တာတခုတော့ကျွန်တော်ကစိတ်မကောင်းဘူ
းဟုတ်ကဲ့
ဒါပဲကျွန်တော
်ဟုတ်ကဲ့ဥမမကြီးဒီလိုင်းပေါ်မှာခဏလေးပြပါဦးခင်ဗျာကျွန်တော်ကျန်တဲ့ပင်လယ်ရှင်တွေကိုဒီဖိတ်ခေါ်ချင်ပါတယ်ကျွန်တော်ဥစီသူအောင်မြေဖိတ်ခေါ်ချင်ပါတယ်ဥစီသူအောင်မြေခုနကဥမမကြီးပြောသွားတာလေကြားမိပါလားဥမမကြီးကလည်းရခင်ဦးသိန်းစစ်ဆိုးရလက်ထက်မှာကာလုံစီးကူတွေမှာတက်ခဲ့တယ်လို့ဆိုတော့သူပြောသွားတဲ့အချိန်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရိမ်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏာတင်တွေတည်ကြည့်အောင်မလုပ်နိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်တော့ဒါနဲ့ပတ်သက်လို့ခုလွှတ်တော်မှာလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမောဘက်ကလည်းပြောနေဒီပေါ်မှာဦးစီတော်မြင့်ရဲ့အမြင်ကိုကျွန်တော်ရှင်းလင်းပြချင်ပါတယ
်အဲပထမတစ်ခုကအခုဒီကာလုံကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာထည့်ထားတာပေါ့နော် ထည့်ထားတဲ့ခါကျတော့အခု LED အစိုးရကဒီကာလုံအစည်းအဝေးကိုမခေါ်ဘူးဒါပေမဲ့ကာလုံအစည်းအဝေးနဲ့အလားတူနဲ့တူလိုက်တယ်ပို့ပြီးတော့မှပြည်စုံနဲ့အခုတော့ကိုတားရုံပြောတဲ့ဆက်မှာပါတယ်အစိုးရအဖွဲ့ရောသမ္မတရောအကုန်လုံးတက်ပြီးတော့ကပ်ပြီးဒီကြိုးကိုပါတယ်အစည်းအဝေးကိုခေါ်ပြီးတော့မှအလုပ်လုပ်ခဲ့တာတွေရှိတယ်အဲ့တော့ကာလုံအစည်းအဝေးတော့မခေါ်ဘူးပေါ့နော်အဲ့တော့မခေါ်တဲ့ဟာလဲပတ်သက်ရင်ကျွန်တော် LED မဟုတ်တဲ့ခါကျတော့ LED ကဘာလို့မခေါ်လဲဆိုတာကတော့ဒါ LED ပါတီဝင်တွေပါဒီသူတို့ပဲပြောနိုင်နေတယ်ဒါပေမဲ့ကျွန်တော်နားလေဘလောက်က LED အစိုးရ LED အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟုတ်ကမလည်းပြောရင်တော့အရင်ဒါဒါစစ်အာဏာရှင်တွေစက်ပြိုက်ဆွဲထားတဲ့ဟာပြည်သူလူထုကဘယ်လောက်ရာခိုင်နှုန်းထောက်ခံတယ်ဒါညာဆိုပေမဲ့ဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောလို့ဆိုရင်အခုပြည်သူလူထုအစိုးရချက်ကိုပြန်ခိုင်ယူမယ်ဆိုရင်လည်းဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးအဲဒါဒါဆက်လက်ထားလိုက်ပေါ့နော်အဲ့တော့ဒီစာအုပ်အသိအထဲမှာဒီကုလားတော့2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်နိုင်ငံဖို့မသိတဲ့အထဲမှာဒီကုလားတော့ဒီကာလုံဖွဲ့စည်းပုံကလည်းတစ်ခုအပါဝင်တယ်အဲ့တော့တစ်ဖက်က LED ကသူကဘာလုပ်ရသလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်။လိုက်လာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေကမှပါလာကဒီကကံကြွေးနဲ့လူတွေကောက်ကြည့်ဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်။ဘယ်သူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲ့တော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲဘယ်လိုမှဥပဒေတစ်ခုဆက်ပြီးတော့မှပြထားရမယ်ဒီတိုင်းလုပ်ရမယ်ဆိုတော့ဒါမပါဘူး။ပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူငယ်ငယ်ပြေးကျင်တယ်ဆိုရင်သမရကဒါအတိအကျကြီးပြီးတော့မှသာဒါလူမျိုးမျိုးပြေးနိုင်တာရှိတယ်။တော့အရေးကြီးတာတစ်ချက်ကတော့အဲ့မှာဘာပါလဲဆိုတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအဲကိုရတော်ကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါလည်းကျွန်တော်သမ္မတခန့်ရမယ်ဆိုတော့ဒီလောက်ပဲပါတယ်။ပါတဲ့ခါကျတော့လောဆယ် LED ကနေပြီးတော့ဒီအမျိုးသားကာကွယ်ရေးနဲ့လူမျိုးရေးကောင်စီအစည်းအဝေးတွေတွေမခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ကျင်ခြင်းမရှိဘူး။အဲဒါပေမဲ့ကိုရတော်ကပြောကြလို့ပေါ့နော်။တပ်မတော်ဘက်ကတော့အခုပြောလာတယ်။ပြောလာတဲ့ခါကျတော့ဒါကလည်းဟုတ်တယ်လားရှင်းလင်းဝဲမှာပြောတာအဲ့ဒီမှာဒါ LED ဘက်ကလည်းပြန်ပြောတာကြီးရှိတယ်ကျွန်တော်နားထောင်တော့ဆိုရင်ဟုတ်ပြီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ခါကြောက်ခေါ်ခြင်းနဲ့ဘလူပါညာဆိုတာဒီကာလုံစည်းဝေးထဲမှာအဲကာလုံထဲမှာဆိုရင်တမတော်ကဝီဦးစည်းချုပ်လည်းပါတယ်ဒုသမရတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်အပ်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမရကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးပါပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီကခေါ်ဖို့ဆိုဘာအကျိုးကြောင်းလဲကိုတော့တော့ပြောတဲ့ကာလုံအာလိစေလို့ပါလို့ကျွန်တော်သိတော့နားမလည်ဥမ္မောကြီးပြောတာအတိရောကတော့အခုကာလုံကိုချက်ချင်ဖို့ကိစ္စကြီးอ่ะဥမ္မောကြီးကတော့ကိုတော့ကပြောသွားတယ်သူမသိပါဘူးလေအဲ့ဒီဥစ္စာကတကယ်တော့စွတ်တော်ထဲမှာအကုန်လုံးကိုစွတ်တော်အမတ်ကြီးအကုန်လုံးဖျက်ဝင်ထားပြီးသားပဲဒီခံကျိုးကကျင်းသေးတယ်တမတော်ကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမ္မောကြီးလက်မှတ်မထိုးလို့သူမသိဘူးလို့တော့သူငြင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာလို့တော့ပါလာကြလဲဆိုတော့ဒီကာကွယ်ရေးနဲ့လူယုံရေးကောင်စီနဲ့ပတ်သက်ပြီးတော့မှအဲဒီဥစ္စာကပေါ့နော်ဟိုကလည်းအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာကြီးပါလာတယ်ပြီးတော့မှလွတ်တော်ကိုပေါ့နော်ပြန်ပြီးတော့မှအချက်သိမှုစစ်မစစ်ဒါကြောသမရကိုအကြံပေးတဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာခေါင်းတော်ကပြောတယ်ဥမ္မောပြပြောတယ်ဟိုလဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်းကြီးအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်တဲ့ကောင်းကြီးရဲ့အားလုံးစံတဲ့သဘောထားကိုအလေးထားပြီးအဆုံးချက်ကိုနိုင်ငံတော်သမရကပြရပြီတဲ့ဒါရောဒါသာအတူဖြစ်ပြီးတဲ့ဟာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့နားလည်လို့ရတာကတော့ဒီခိုင်ချိုးပါတီနဲ့တပ်မတော်ဘက်ကအလိုဆန္ဒကအဲ့တိုင်းဖြစ်နေတယ်ဆိုတဲ့သဘောပဲကာလိုချက်ဆွေးနေတယ်သဘောတစ်ခုကတော့တိုက်ပြီးစီမံအုပ်ချုပ်ရေးမှာဒီတပ်မတော်ကဟိုကနေ့တော့လို့ပေါ့နော်ဟိုရှင်းပြိုင်သဘောမျိုးတော့မဟုတ်ဘူးနဲ့ပို့ပြီးတော့လွှမ်းမိုးခြင်းတဲ့သဘောတွေတွေ့နေရတယ်အဲ့ဒါကြောင့်ကာလိုကိုခေါ်ခိုင်းတဲ့သဘောပဲဥပမာဆိုရင်အခုသတိရရှင်းလင်းရမှာဆိုရင်ဘာပြောကြလဲဆိုတဲ့ခါကျတော့ကျုပ်တို့ကလည်းလုံုံရေးငင်းရေးနဲ့ချင်းပြေပြေဆွေးနွေးကြည့်နိုင်ရတယ်ဒါကြောင့်ချင်းပြေပြေဆွေးနွေးကြည့်နိုင်ဖို့ဆိုရင်စွတ်တော်ထဲမှာဒါ LED ကဥဆောင်ပြီးတော့မှလုံနေတယ်တမတော်လည်းပါတယ်အဲ့မှာဆွေးနွေးကြည့်နိုင်လို့ရတယ
်လေဒါနဲ့ပ
တ်သက်ရင်ဆိုလို့ဒီလိုကတမတော်ကိုယ်စီလေတော့ဟုတ်ကဲ
့ဟုတ်ကဲ့ဥစဉ်ဒါနဲ့ပတ်သက်လို့ကျွန်တော်လည်းဖြတ်မိချင်တယ်ခုနကကျွန်တော်အဲ့မှာသတိထားပြီးတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့အချိန်မှာဟိုတလောကဒီပြည်သူပါတီကဥက္ကူကြီးကဒင်းတော့တီကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆိုင်ရေးအတွက်စုံချက်ဖြစ်တယ်ဆိုတဲ့ဟာမျိုးသူပြောသွားတယ်ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့စွတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုစွတ်တော်တွေမှာထိတိုက်တွေ့မဲ့စာတော်ဆန်းစုကြည်နဲ့တက်ကြုံနဲ့ကိုယ်တိုင်ထိတိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလားဒီလိုအမြင်နဲ့ပတ်သက်လို့ရောဥစုတော်မျိုးဘယ်လိုမြင်ပါလဲ
အဲကျွန်တော်ကတော့မမြင်ဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ဖက်နဲ့တစ်ဖက်နဲ့နားလည်မှုတွေတိခေါက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မှဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင် ဒီ NLD နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်ထောင်စုတိဆောက်ခြင်းတဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှတပ်မတော်ကအခုပြင်လာတဲ့ဒီဖွဲ့စည်းပုံပြင်ပြီးနဲ့ပတ်သက်ဟုတ်မြောက်ဘက်ကိုသွားနေတယ်အဆိုရခါကျတော့ဒီဒီခုနကတော့ညလိုက်ဆင်းနေမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူတဘောထားချပြီးရဲ့ဒါရှိဖို့လိုတယ်အဲ့ဒါမရှိတဲ့နဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူးဒါအမှန်တန်နဲ့ပြောဆိုချက်မဟုတ်ဘူးလို့ကျွန်တော်ထင်တယ်အဲ့တော့အဲ့လိုမျိုးအခြေအနေတွေတွေ့နေရလေလေဒီကာလုံကိုခေါ်ဖို့ကိစ္စတွေပါလေဆိုတဲ့ဥစ္စာကိုဒီ NLD ဘက်ကလည်းစဉ်းစားမှာမဟုတ်ဘူးဒီသဘောကိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော
်ပြင်ဆင်ရေးအတွက်ညလိုက်မှုတွေတဲ့ပါကြဆိုတော့ကိုယ်တော်ကပြောသလိုပဲချင်းဦးပြည်စီနဲ့ပတ်သက်လို့တပ်မတော်ကစွတ်တော်ထဲမှာဘလို့လေးရက်တည်နေတယ်လေတီချန်ပြောကဘလို့ရက်တည်နေတယ်ဆိုတာတတိုင်းတပြီလို့ဒါသိနေတာပဲဆိုတော့ကကြတော့ဒီအကြီးကိုအဲ့ဒီမှာအဆင်မပြေဘူးဟိုကိုယ်တော်ကလို့ဖြစ်နေတယ်ဒါကကာလောကဖြစ်တယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒါမှန်တဲ့ယူဆမဟုတ်ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အရှင်ချုပ်ဒီလိုင်းပေါ်မှာရှိလို့တို့ချင်းပေးကြပါလေဥမောင်းမြင့်ရဲ့ဥစီတော်မြင့်ဒီလိုင်းပေါ်မှာခဏမြင်ပေးအောင်ခင်ဗျာကျွန်တော်အရင်ဆုံးဥညလကိုဖိတ်ခေါ်ကြပါလေဥညလတူတူတုံနဲ့ဆွေးနွေးမြင်ရလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလက်တော်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွှားတိုက်ရှိရမလဲဆိုတဲ့နီလန်တစ်ခုအဖြစ်ကာလွန်အစည်းအဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှားမိုးနိုင်တော့လွတ်တော်ကိုကောက်တာလုံးနိုင်ဖို့ကာလွန်ကနေလွှမ်းမိုးတိုက်ရှိဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလွန်ခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလွန်အားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါဖြတ်သိမ်းဖို့စီစဉ်လာတာဖြစ်ပါတယ်။ဒါမကြည့်စ်မကြည့်တိုက်တဲ့ဆိုးရုပ်ရဲ့အရာစီဖြစ်ပါတယ
်။ဟုတ်ကဲ့ဦးမြလာကြီးကျေးဇူးပါကျွန်တော်နောက်ထပ်တရရှိသူဖိတ်ခေါ်ကြပါလေဦးတန်းမောင်တို့တို့ဆွေးနွေးမြင်ရလို့ရပါတယ
်။အာ
ဟုတ်ကဲ့ကောဦးမြလာပြောတော့ကအမှန်ပါလေကွာ။ဒီကြီးစစ်စစ်ကစစ်ကကဦးလင်းဝင်တဲ့ဆက်ကတော့အမှောင်မဆိုးရပါဘူး။ဒီမှာစစ်ကောင်ဦးလင်းပြင်းနေတာစစ်ကကမရရနေနဲ့ဖြတ်တာပါ။ဒီကာလခေါ်ဖို့တဲ့တော်ဆန်းစုကြည်ဆွေးနွေးမှုကမပြောနဲ့ဒီကတည်းကတော့ဆွေးနွေးလို့မရတာတော်ဆန်းစုကြည်ဟိုကာကျုပ်ဆော်ပြီးဆွေးနွေးမှုလည်းရှိတော့ရှိတယ်မဟုတ်လားသူတို့အဆင်မပြေတာရှိတော့မယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်လယ်ဆွေးနွေးတဲ့ဥမောင်မြင့်ကိုပြန်ဖိတ်ခေါ်ကြပါမယ်ကျွန်တော်ခုနကဥစီသူအောင်မြင့်ရဲ့ပြောသွားတဲ့စကားလေးပေါ်မှာဥမောင်မြင့်ပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါပါနောက်တစ်ခါသွားရှင်ကိုပြောတဲ့အထက်မှာလေဒီကာလုံကုလို့ချက်ထွင်လာတဲ့ကိစ္စကစစ်တပ်လှမ်းမှုကိုကြိုးစားရဲဆိုတဲ့အမြင်လေးရှိတယ်ဥမောင်မြင့်တာနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ဟုတ်ကဲ့ကျွန်တော်နံပါတ်1ကတော့ဥစီသူအောင်မြင့်ရဲ့ပြောတဲ့ဟာပေါ့လေအဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေကဟိုတမတော်စိုးရလက်ထက်မှာဆွဲရဆိုတော့မှန်တယ်အဲ့မဲ့ကုသရေဒီနဲ့ဒီကျွန်တော်တို့ဒီလွယ်စားဆီရမှာပါတဲ့ကုသရေဒီနဲ့ပညာရှင်ရဲ့ဆွဲကြတာဖြစ်ပြီးတော့မှဒီဟာကိုလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်သက်သနလို့တဲ့ကမှာ92.4%ခံတော့ထောက်ခံတယ်ဆိုတာဒါဟာသက်ကုတ်တဲ့ဒါဟောငင်းလို့မရဘူးအဲ့လိုမျိုးငင်းနေဆိုလို့ရှိရင်တော့ကုသသူအောင်မြင့်ရဲ့အဲ့ဒါဆိုရင်2005ရွေးကောက်ပွဲရလဲမမှန်ဘူးလို့ပြောမှာပေါ့လူတွေကဒါပေမဲ့ကျွန်တော်တို့ကနောက်ဆိုရွေးကောက်ပွဲမှာ NLD နိုင်တယ်ဆိုတာကိုလက်ခံတယ်ဒါဆိုင်နေနေဆိုတာလည်းလက်ခံတယ်။ဒါပေမဲ့ပြည်ပေါ်အခြေခံဥပဒေကိုကျွန်တော်တို့ဒီရက်ဖရန်လုပ်တဲ့အချိန်တုန်းကတော့ကုသမေပတ်မှာ၄ရာခိုင်နှုန်းကနေပြည်တော်လူတွေရဲ့ဒီရောက်ရာခိုင်နှုန်းကထောက်ခံရတယ်ဆိုတာတော့လက်မခံလို့မရဘူး။ဒါဟာကျွန်တော်နံပါတ်1ပြောချင်တာပေါ့နော်။
ဟုတ်ကဲ့
။အဲ့တော့နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကာလုံခေါ်တာကပြည်ပေါ်အခြေခံဥပဒေဂျင်းကိုစတဲ့အပြင်ဒီလိုဆိုတော့ကဥပဒေကြီးလိုပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူး။ကိုဒီကလောကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်းတရားလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။သို့တော့အခုကနိုင်ငံတော်တဝမ်းမှာပေါ့ဗျာ။ကျွန်တော်တို့ကအရှိဟောအနောက်ကိုတောင်ဝမြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင် geopolitics ကကျွန်တော်တို့ကိုသူကအကုန်လုံးဝိုင်းတုံလာတာ။ကျွန်တော်တို့ကဆုံချက်ကြနေတာပေါ့။အဲ့လိုအခြေအနေမျိုးမှာသမရာကိုနိုင်ငံတော်တိုင်းနိုင်ငံကိုချန်နယ်ဒုတိယသမရာတယောက်ကိုချန်နယ်လူတွေကိုအကုန်လုံးကတကယ်အောင်ပြောမယ်ဆိုလို့ရှိရင်ပညာရေးတက်ကြပါလိမ့်မယ်။ဒါပေမဲ့လည်းစည်ရည်မြေနိုင်ငံရေးဒီဟာတွေပေါင်းစုံပြီးတော့မှကျွန်တော်တို့ခေါင်းကြီးကြီးနဲ့လူတွေ၁၁ယောက်ပါတဲ့လူတွေကဖလေကြရင်နဲ့တိုင်းပြည်အတွက်အကျိုးရှိရာရှိကြောင်းတိုင်းပြည်အတွက်ဟိုစာပွေရေးအတွက်လူကြုံရေးအတွက်အကျိုးရှိရာရှိကြောင်းကိစ္စတွေကိုဘာကြောင့်မလုပ်ချင်တာလဲလို့တောင်းကြည့်လို့ပြောချင်တာ။အဲဒါဆိုတော့ဥတန်းမောင်တို့ချန်နယ်လူတွေပြောတဲ့မဲခွန်းနဲ့ဆိုတော့ဒါတော့ကျွန်တော်မပြောတော့ဘူး
ကြာဟုတ်ကဲ့ခုနလည်းဆင်းနေပြီပါဟုတ်ကဲ့
ဒီကချင်းပြောလို့ရှိရင်ကျွန်တော်ကဆက်နေနေပြောရမယ်ဆိုလို့ရှိရင်လမ်းပြီးစကားပဲကြောင့်မဲမခွဲပါဘူးဆိုတော့ကျွန်တော်ကအဆောက်အအုံနဲ့ပြောထားပြီးကာလုံးကမဲခွဲခဲ့တယ်ဆိုတာရှိလို့ရှိရင်ကျွန်တော်ကိုပြောကျွန်တော်ဒီညမှာဟိုလက်သိခံသွားမယ်မဲခွဲပါဘူးပြောတော့မဲခွဲမယ်ဆိုပြောတော့ဒီလူတွေအကြောင်းကိုကျွန်တော်တုတ်ပြန်စရာအကြောင်းကိုရှိ
ဟုတ်ကဲ့ပါခင်ဗျာဟ ဟုတ်ဦးက
ဒီကြီးဦးတက်ကျွန်တော်ပြောချင်တာခင်ဗျားတို့အခုလိုဟိုဘက်ကမတော်တတ်ချင်နေနဲ့ဖိတ်ကော်ရတဲ့ခါမှာလည်းငုံဒီရှိရလူဖိတ်ကော်ပ
ါဟုတ်ကဲ့ဒ
ီမရှိရလူဖိတ်ကော်လို့ချင်းအဲ့ဒါကိုဒီပေါက်တက်ကြရပြောလို့ချင်းကျွန်တော်တို့ကတုံ့ပြန်ပြောတဲ့ခါကျတော့ဘာဖြစ်လဲပြောတော့မြင်လည်းမမြင်ရဘူးဆိုတဲ့ခါကျတော့တော်တော်ပြောချင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ကဗီဒီယိုရပါဟိုကူဦးပေါ်မြေပြောတာဒီဗီဒီယိုဖြစ်နေလို့ဟုတ်ကဲ့ဒီ
လိုပဲဆက်ဆံပါတယ်
ဟုတ်ကဲ့ကျွန်တော်ဦးပေါ်မြေခဏလေးကျွန်တော်ဟိုကဦးစီစောင်မြေကိုပြန်ဖိတ်ခေါ်ကြပါလေခုနကကျွန်တော်အချိန်နဲ့စိတ်ကံကြီးလို့ဦးပေါ်မြေခုလို့ပြောပြတာကျေးဇူးပြားကြပါဦးစီစောင်မြေခုနကဦးပေါ်မြေပြောသွားတဲ့အထဲမှာပါပါတယ်ကာလုံကအဓိကတော့ဒီဒေသကကိစ္စတွေမှာလုံခြုံရေးအမျိုးသားလုံခြုံရေးကိစ္စမှာစဉ်းစားချက်ဆိုရှင်တက်ကြီးစဉ်းစားချက်ပူပါဖြစ်တယ်ဆိုရအားတာချက်လူတယ်ဆိုရဟာမျိုးသူပြောသွားပါတယ်ဦးစီတော်မြေအတုံးပြန်ချက်သိကြပါတယ
်အဲဒီဟာနဲ့ပတ်သက်ရင်ကျွန်တော်ကပြောသလိုပဲဟိုဘာကြောင့်ဒီ7ယောက်ဖြစ်ရတာလဲအဲ့တော့တကယ်တကယ်ကြားတဲ့ခါကျတော့ဟိုပြီးခဲ့တဲ့ရခိုင်အရေးဒီပိုင်းဖြစ်တဲ့အချိန်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့မှအစိုးရအဖွဲ့ရောအခုနကတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရောပါတဲ့ဒါအကြီးကြီးတွေကလုပ်ခဲ့တာပဲဆိုတဲ့ခါကျတော့အဲ့လိုဟာမျိုးတွေကဆိုရင်ပိုးတော်ကပြီးတော့ဟိုပြင့်စုံအောင်ပဲတော့အဲ့လိုအကြီးကြီးတွေရှိနေပြီဆိုရင်ဒါကာလုံးကိုခေါ်ပြီးဖြစ်ပြီးမခေါ်ပြီးဖြစ်ပြီးဒါဘာမှဟိုသိပြီးတော့လိုအပ်ချက်မရှိပါဘူးတော့ခုနကတော့ပြောသလိုပေါ့အဲဒီကျွန်တော်တို့ကဒီဒါဆိုဖွဲ့စည်းပုံကိုကျွန်တော်တို့ကဟိုငင်းတို့တစ်ခါပြန်ပြီးတော့ဖြစ်နေဦးမယ်ဟိုတော့မဲသေးသေးတယ်ဒါဘယ်လောက်မှလုပ်ဖြစ်လဲဆိုတော့ဥစ္စာကဒါကြီးကတော့ဒီလိုပဲပြောရင်တော့ကျွန်တော်တို့ပြောသလိုပေါ့ဒါတော့ဆိုဒီလိုကထောက်ခံတာတဲ့ဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံရှိတာဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဒါကြီးငင်းပယ်နေရတယ်လဲပေါ့နော်အဲဒီသဘောပဲပြောဖို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တရားရေးလီလိုက်စီစဉ်အချင်းဖြစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဒီကျန်ခိုင်တဲ့ပုံမျိုးပါတီကဒီကုလေဦးမောင်မြစ်ကိုတော့ဒိန်တောက်ဦးစုစုအောင်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်တော့ဆင်းဒီကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်ဒီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာကိုပြောပါခင်ဗျာ